ိုင်းနိုင်ငံချွန်ဂူရီပြည်နယ်ဘတ်လမုံခရိုင်ကဆောက်လက်စဓမ္မနာ21ပတ္တရာကုန်နိုင်ကြီးဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်နေကြတဲ့အလုပ်သမား1500လောက်ကိုထိုင်းရဲနဲ့စစ်တပ်ကပူးပေါင်းတပ်ဖွဲ့ကနေဝင်ရောက်စစ်ဆေးချိန်မှာတရားမဝင်အလုပ်သမားတွေထွက်ပြေးကြပြီးအဲ့ဒီတဲကမှမြန်မာအလုပ်သမား200လောက်ဖမ်းဆီးခံလိုက်ရပါတယ်အလုပ်လုပ်ခွင့်လက်မှတ်တပ်တန်းကုန်ဆုံးတော့မဲ့မတ်လမကုန်ခင်ဂျပန်လိုမှာအခုလိုဖမ်းဆီးမှုတွေအချိန်ညှင်းလာတာပါထိုင်းချေဆိုင် VOA တွင်တော့မယေးမာကသတင်းပေးပို့ပါလေ
ထိုင်းနိုင်ငံချွန်ဘူရီခရိုင်တွင်ကစောက်လို့ရေးအလုပ်သမား1500လောက်လုပ်လုပ်ကိုင်နေတဲ့ကုန်တိုက်စောက်နေတဲ့နေရာကိုထိုင်းစစ်တပ်ရဲနဲ့ပူးပေါင်းဖွဲ့တွေကတရားမဝင်အလုပ်သမားတွေကိုရှာဖွေပြီးဖမ်းဆီးခဲ့တာပါဒီလိုဖမ်းဆီးတဲ့အတွက်စောက်လို့ရေးလုပ်နေတဲ့မြန်မာရာကနန်းလောက်ထပ်ပြေးခဲ့ကြသလိုနောက်ပိုင်းမှာတော့မြန်မာလူသမား200လောက်ဖမ်းဆီးခံရပါတယ်။ဗန်လမုံခရိုင်အုတ်ချုပ်ရည်မှုနိုင်နာရစ်ကိုလည်းဦးဆောင်ပြီးအခုလိုစောက်လုပ်ရေးလုပ်ငန်းခွင်ထဲကိုဝင်ပြီးဖမ်းဆီးခဲ့ရတဲ့အခြေအနေကိုလည်းပြောသွားပါမယ်
။ဟုတ်ကဲ့ဒါတော့ကပ္ပန်ဆွေနာတခါနဲ့ကပ္ပန်တို့ကในพื้นที่นี่นะครับไม่ว่าจะเป็นตำรวจทหารนะครับตำรวจท่องเที่ยวตำรวจตรวจรวมเมืองนะครับแล้วก็พี่น้องทางฝ่ายปกครองเนี่ยเรามีการดูแลการในการตรวจ
ဘလမုံခရိုင်အုတ်ချုပ်ရည်မှုနိုင်နရစ်မီရမိုင်ပြောသွားတာကတော့ဘလမုံခရိုင်ထဲမှာတရားဥပဒေနဲ့မညီပဲတရားမဝင်ဝင်ရောက်လုပ်ကိုင်နေကြသူတွေကိုရဲစစ်တပ်နဲ့ခြားအလာပိုင်းဖွဲ့စည်းပြီးပူးပေါင်းစစ်ဆေးနေတာဖြစ်ပါတယ်။တချို့နိုင်ငံသားလူသမားတွေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ပေးနေတာတွေရှိတယ်။ဒါတွေကိုစက်တိုက်စစ်ဆေးဖော်ထုတ်ရည်ယူသွားမှာပါဆိုပြီးပြောဆိုသွားတာပါ။အခုထိတိတ်လိုက်တဲ့နိုင်ငံသားလူသမား200ရဲ့အလုပ်လုပ်ခွင့်ဆိုင်ရဆောင်ရမ်းတွေကိုစစ်လက်စစ်သေးနေပြီးအစ်မဟုတ်မဟုတ်အလုပ်သမားကြီးရဌာနတွေကိုစုံစမ်းမေးမြန်းမှုတွေလုပ်နေကြောင်းပြောသွားပါတယ်။အခုဖမ်းဆီးထိတိတ်ခံရတဲ့အလုပ်သမားတွေဟာအလုပ်လုပ်ခွင့်ခွင့်ပြုချက်မရှိသူတွေ၊အလုပ်ရှင်နာမည်မတူတာတွေ၊သတ်မှတ်ထားတဲ့မြို့နယ်အတွင်းကနေနေမျိုးကျော်ပြီးတော့လာရောက်အလုပ်လုပ်ကိုင်နေသူတွေနဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းကုန်နေသူတွေဖြစ်ကြတယ်လို့လည်းသိရပါတယ်ရှင်။